တရားစွဲဆိုခံရရတဲ့တောင်ကိုရီးယားသမ္မတပတ်ကွန်ဟေးရဲ့နိုင်ငံရေးအရှုပ်တော်ပေါ်မှာအဓိကပါဝင်ပတ်သက်နေတဲ့သူ့ရဲ့လူယုံတော်အကြံပေးချွေးစင်းစွန်းနောက်ထပ်ရင်ဆိုင်နေရတဲ့အမှုမှာမြန်မာနိုင်ငံနဲ့ပတ်သက်နေပါတယ်။သူဟာမြန်မာနိုင်ငံအတွက်ကူညီထောက်ပံ့ရေးအစီအစဉ်ကနေအမြတ်အစွန်းရဖို့မမှန်မကန်တဲ့နီးလန်းတွေအသုံးပြုခဲ့တယ်ဆိုတဲ့စွပ်စွဲချက်နဲ့နောက်ထပ်ဖန်ဝရန်ထုတ်ခံထားရပြီးမြန်မာနိုင်ငံဆိုင်ရာတောင်ကိုရီးယားတန်အမတ်တစ်ယိုချဲကျုံကိုလည်းဆိုးမြူတော်ကိုဆင့်ခေါ်ပြီးစစ်ဆေးနေတာဖြစ်ပါတယ်။စုံစမ်းမေးမြန်းထားတဲ့မန်အင်ဂျင်နီယာကအပြည့်စုံကိုပြောပြမှာပါ
။သမရပကွန်ဟေးရဲ့အမျိုးသမီးလူယုံတော်အကြံပေးချွိုင်ဆွန်ဆီလ်ဟာတောင်ကိုရီးယားအစိုးရရဲ့မြန်မာနိုင်ငံထောက်ပံ့ရေးအစီအစဉ်နဲ့ဘလို့ပတ်သက်နေတယ်လဲဆိုတာစုံစမ်းစစ်ဆေးဖို့မြန်မာနိုင်ငံဆိုင်ရာတောင်ကိုရီးယားတန်အမတ်ကိုလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးအဖွဲ့ကဆိုးမြူတော်ကိုဆင့်ခေါ်ခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံထောက်ပံ့ရေးအစီအစဉ်တွေထဲမှာလက်ရှိစစ်ဆေးခံနေရတဲ့ K-Town Project လို့ခေါ်တဲ့ American Dollar 65 တန်းကုန်ကြမဲ့ Convention Center စောက်ဖို့ Contract ကိစ္စအပါအဝင်တောင်ကိုရီးယားစီးပွားရေးလုပ်ငန်းရှင်တွေကိုမြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံဖို့ခေါ်သွားမဲ့အစီအစဉ်တွေပါဝင်တာပါ။အဲ့ဒီကနေရလာမဲ့အမျက်အစွန်းတွေကိုသူ့အနေနဲ့ခန်းစား권ရဖို့ Try ကရည်ရွယ်ထားတယ်လို့စုံစမ်းရေးမှုတွေကယူဆထားပါတယ်။ဒါအပြင်ဒီအစီအစဉ်ကိုအကောင့်ထဲပေါ်ဖို့လက်ရှိမြန်မာနိုင်ငံဆိုင်ရာတောင်ကိုရီးယားတန်မတ် UJ ဂျုံးကိုခန့်အပ်ဖို့အတွက်တမရပကွန်ဟေးကို try ကအဆိုပြုခဲ့တာဖြစ်ပါတယ်။စိုးမျိုးတော်ကိုရောက်ရှိနေတဲ့တန်မတ်ကြီး UJ ဂျုံးကစုံစမ်းစစ်ဆေးမခံရခင်သတင်းတောက်တွေနဲ့တွေ့ဆုံရမှာ try နဲ့ပတ်သက်မှုရှိတယ်ဆိုတော့ဆွဆွဲချက်ကိုဝင်မခံခဲ့ပါဘူး။ဒါနဲ့ပတ်သက်ပြီးသူကအခုလိုပြောသွားပါတယ
်။이권을생각해서저를그자리에앉혔다그러면대단히잘못
ကျွန်တော်ကိုတာမကြီးယာဒူခန့်အပ်ဖို့နောက်ွယ်မှာအကျိုးစီးပွားနဲ့အကြံပြုခဲ့တယ်ဆိုရင်အဲ့ဒီအကြံပြုခဲ့တဲ့သူဟာလူမားပြီးရွေးချယ်ခဲ့တယ်လို့ကျွန်တော်ပြောနိုင်ပါတယ်ကျွန်တော်ဟာအဲ့ဒီလိုလူစားမျိုးမဟုတ်ပါဘူ
းဒါပေမဲ့လည်းသူ့ကိုစုံစမ်းစစ်ဆေးမှုအပြီးမှာတန်အမတ်ယာဒူခန့်အပ်ဖို့အတွက် try ကအဆိုပြုခဲ့တယ်လို့ UJ ဂျုံးကဝန်ခံခဲ့ပါတယ် UJ ဂျုံးဟာတန်တမန်ရေးဆိုင်ရာအတွေ့အကြုံတစ်ခါမှမရှိတဲ့အပြင် Samsung ကုမ္ပဏီရဲ့အမှုဆောင်ညွှန်ကြားရေးမှူးဟောင်းတဦးဖြစ်ပါတယ်သူရင်မြန်မာနိုင်ငံဆိုင်ရာတောင်ကိုရီးယားတန်မတ်ကြီးလီပိတ်ဆွန်းဟာခြွာရဲ့အစီအစဉ်မှာပူပေါင်းဆောင်ရွက်မှုမလုပ်ခဲ့တဲ့အတွက် UJ ဂျုံးကိုတန်မတ်အသစ်ဖြစ်2016ခုနှစ်မှာပြောင်းလဲခန့်အပ်ခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံထောက်ပံ့ရေးအစီအစဉ်တွေကနေအကျိုးအမြတ်တွေခန်းစား권ရဖို့ခြွာရည်ရွယ်ထားကြောင်းခိုင်လုံတဲ့အချက်တွေကိုစုံစမ်းစစ်ဆေးရေးအဖွဲ့ကတွေ့ရှိလာနေတယ်လို့တောင်ကိုရီးယားနိုင်ငံမှာနေထိုင်တဲ့မြန်မာအရေးလှုပ်ရှားနေသူကိုရန်နိုင်ထွန်းကပြောပါတယ်။
အဓိကအရမ်းမှာညမှာဒီတောင်း project ဆိုပြီးလုပ်လို့ပြည့်စုံနိုင်အကြီးကြီးဖြစ်စင်ပါတယ်။လုံးဝတဲ့တစ်နှစ်လောက်တည်းဖြစ်စင်ခဲ့ရတယ်။ပြီးတော့လည်းဒီကိစ္စကမှုပြီးပေါ်ပေါက်လာတဲ့အတွက်ကြောင့်မလို့မဖြစ်ခဲ့ဘူးပေါ့။လုပ်ဖို့ကျွန်တော်ကြီးစမ်းနေတယ်မိရရဲ့ရှာထားပြီးရှင်းနိုင်နေတဲ့နေရာလေးတွေမှာနေရာကြီးကြီးကရှာထားပြီးဒီနေရာတွေကတိတိထားပြီးဒီကိစ္စကိုလုပ်ဖို့အကောင့်ကိုပေါ်နေတဲ့အချိန်မှာဒီကိစ္စကဝင်လာပြီးတော့ဒီတမရရဲ့ဒီရုံးမှုတွေစစ်ဆေးရဖို့ဖြစ်လာတဲ့ဒီကိစ္စမဖြစ်ပါဘူး။ဒီလိုလေဒီမနေ့မှာချုပ်ချုပ်တဲ့ UNICEF နဲ့ညီဆွေးနွေးတဲ့အားတွေတော့ဒီတမရရဲ့ဒီရုံးကပါဝင်ပတ်သက်ကြိုးစားနေတဲ့အခွင့်အရေးမရှိနေဘူး။ဒါမှဒီကိစ္စရဲ့ Phase 3နဲ့ဒေါ်လာလေးမျိုးပေါ့ဒီတော့
ဒါအပြင်မြန်မာနိုင်ငံဆိုင်ရာတောင်ကိုရီးယားတန်မတ် UJ ဂျုံးကိုလည်းသူ့ပေါ်ဆွဆွဲချက်တွေမှန်ကန်မဲ့ဆိုရင်တန်အမတ်ယာရုကနေနှုတ်ထွက်ရမှာဖြစ်ပြီးထိုက်တဲ့အပြစ်ဒဏ်ကြခံရဖို့ရှိတယ်လို့ကိုရန်နိုင်ထွန်းကပြောပါရယ်။ပြီးခဲ့တဲ့နှစ်ခရဲကဖမ်းဆီးခံထားရတဲ့ try ကိုတော့လွတ်လပ်တဲ့စုံစမ်းစစ်ဆေးရေးအဖွဲ့ကအင်္ဂါနေ့ကဖမ်းဝင်ရန်ထုတ်ပြီးမြန်မာနိုင်ငံနဲ့ပတ်သက်ပြီးလက်စားမှုရှိမရှိစစ်ဆေးမေးမြန်းခဲ့ပေမဲ့လို့သူကဖြေဆိုဖို့ညှင်းဆန်ခဲ့ပါရယ်ရှင်။